ရိုဟင်ဂျာအရေးကိုအမေရိကန်ပြည်ထောင်စုမှအခြေစိုက်ပြီးတော့လှုပ်ရှားနေတဲ့ဒေါက်တာဝါကာဦးဒင်ဟာအသက်86နှစ်အရွယ်ဧပြီလ29တောက်ကြနေ့မှာကွယ်လွန်သွားပြီဖြစ်ပါတယ်။ရိုဟင်ဂျာအရေးလှုပ်ရှားသူတွေကတော့သူကွယ်လွန်သွားတာအတွက်နှမျောတတပြီးတော့ဆုံးရှုံးမှုအဖြစ်ပြောဆိုကြပါတယ်။ဒီအကြောင်းကိုပြောပြခြင်းပါတယ်ဗျာ။ရိုဟင်ဂျာအရေးနဲ့ပတ်သက်လို့တက်ကြွစွာလှုပ်ရှားဆောင်ရွက်ခဲ့သူတဦးဖြစ်တဲ့အာရဂန်ရိုဟင်ဂျာယူနီယံရဲ့ဥက္ကဋ္ဌဒေါက်တာဝါကာဦးဒင်ဟာအမေရိကန်အရှိဘက်ခြမ်းမေရီလန်းပြည်နယ်ဘယ်တီမိုးမြို့ဂျွန်စ်ဟော့ပကင်တက္ကသိုလ်ဆေးရုံမှာဆေးကုသမှုခံယူနေရင်း AB 29ရဲ့တောက်ကြနေမနဲ့17နှစ်ကျော်ကကွယ်လွန်သွားကြောင်းညီဖြစ်သူရဇာဦးဒင်ရဲ့ Facebook စာမျက်နှာမှာသတင်းထုတ်ပြန်ထားပါတယ်။ရိုဟင်ဂျာခေါင်းဆောင်တူဖြစ်တဲ့ဒေါက်တာဝါကာဦးဒင်အခုလိုကွယ်လွန်ခြင်းဟာဆုံးရှုံးမှုတစ်ရပ်ဖြစ်တယ်လို့လန်ဒန်အခြေစိုက်ဘာမာရိုဟင်ဂျာအော်ဂနိုက်ဇေးရှင်းရဲ့ဥက္ကဋ္ဌဦးထွန်းခင်ကမှတ်ချက်ပေးပြောဆိုပါတယ
်။သူကစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့အမေရိကန်မှာနာမည်ကြီးပင်ဆယ်ဗေးနီးယား University မှာ PhD သင်ခဲ့ပြီးတော့ Professor Pamokha Sinti သူအနေထားတစ်ခုရှိခဲ့တယ်ဆိုတာကဒါကတော်တော်လေးကိုကုန်ယူနေရပါကျွန်တော်တို့ရိုဟင်ဂျာလူမျိုးအတွက်။တစ်ဖက်မှာလည်းသူကဒီရိုဟင်ဂျာအရေးရိုဟင်ဂျာလူမျိုးတို့တပ်ဖြတ်မှုကနေလူမျိုးပေါ်ရက်တန်ပေါ်ရိုဟင်ဂျာရေရဲ့ဝန်နေစရာအခြေအနေတွေကိုနိုင်ငံတကာ OIC နိုင်ငံတွေနဲ့နိုင်ငံခြားရေးဝန်ကြီးတွေပြီးတော့ State Department နေရာမြတ်ပြမှာဒီရိုဟင်ဂျာရေးနဲ့ပတ်သက်လို့ထဲထဲဝင်ပါဝင်ခဲ့တယ်ဆိုတာကတော့မတန်တကူပါလို့
ရိုဟင်ဂျာရေးလှုပ်ရှားမှုတမိုင်းနဲ့ပတ်သက်လာရင်ဒေါက်တာဝါကာဦးဒင်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုအတိအမှတ်ပြုရမှာဖြစ်တယ်လို့ပြောလာသူကလက်ရှိအမေရိကန်နိုင်ငံတက်ဆက်စ်ပြည်နယ်မှာနေထိုင်သူဦးရွှေမောင်ဖြစ်ပါတယ်။ဦးရွှေမောင်ဟာဦးသိန်းစိန်အစိုးရလက်ထက်ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်ဆောင်ရွက်ခဲ့သူပါ
။ဟုတ်ကဲ့ပမောက်ခဒေါက်တာဝါကာရဒင်းဆုံးသွားတာကိုကျွန်တော်တို့သိရတော့အမတန်မှဝမ်းနဲ့ကြွခဲ့ရပါတယ်။ပြီးတော့2012သူကဒီရိုဟင်ဂျာရေးကိုဒီဇိုင်းမဲ့မဲ့လှုပ်လာတဲ့ပုံမှာကျွန်တော်တို့ကအသိမဲ့ပြုတင်ပါတယ်။ဆိုတော့သူရဲ့ဒီနိုင်ငံရေးဒီရိုဟင်ဂျာရေးဒီလှုပ်ရှားမှုတွေဟာကျွန်တော်တို့ရိုဟင်ဂျာနိုင်ငံရေးတမိုင်းမှာတစ်သိပ်တစ်ပိုင်းအနေနဲ့ကျွန်တော်မှတ်တမ်းတင်ဖို့အတွက်အရေးကြီးအောင်လည်းကျွန်တော်ပြောကြပါတယ
်2019ခုနှစ်ဩဂုတ်လတည်းရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာကျွရတွေကိုမြန်မာစစ်တပ်ကနေမြေရှင်းလင်းရေးလှုပ်ဆင်မှာကျူးလွန်ခဲ့တဲ့လူအခွင့်အရေးချိုးဖောက်မှုနဲ့ပတ်သက်လို့လူမျိုးတုံးလှုပ်ဆောင်မှုအဖြစ်နယ်သာလန်နိုင်ငံ The Hague မြို့ ICJ တရားရုံးမှာOIC အဖွဲ့ရဲ့ကိုစားဂမ်ဘီယာနိုင်ငံကအမှုဖွင့်တရားစွဲရမှာဒေါက်တာဝါကာဦးဒင်ကဂမ်ဘီယာနိုင်ငံတရားရေးအကျိုးဆောင်အဖွဲ့ဘက်ကကူညီဆောင်ရွက်ခဲ့မှုပါတယ်။2021စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းရိုဟင်ဂျာအရေး ICJ မှာတရားဝင်ရှောက်လဲခွင့်နဲ့ပတ်သက်လို့2022ခုနှစ်ဖေဖော်ဝါရီ18ရက်ထုတ်လွှင့်တဲ့ VOA နဲ့မေးမြန်းကမှာဒေါက်တာဝါကာဦးဒင်ပြောတာက
တရားမဝင်တဲ့အစီအစိုးရကိုကဘာကကျင်းမပြုမယ်လို့ဖြစ်သွားမယ်။အဲ့ဒါကြောင့်မလို့သူတို့က ICJ သွားချင်းတာတကယ်တမ်းကျလို့သူတို့ရူဟိုင်းဂျာပြဿနာကိုဂျန်နိုဆိုက်ကိုကာကာကွေပေးပေးတာဖြစ်ဖြစ်ရူဟိုင်းဂျာရဲ့လူမျိုးအတွက်အခါကွေပေးဖို့ဖြစ်ဖြစ်အဲ့ဒါမဟုတ်ဘူးသူကဟိုစား legitimacy ရှာနေတာပါ
။ဒေါက်တာဝါကာဦးဒင်ကိုရခိုင်ပြည်နယ်မောင်းနှုံးမြို့မှာ1954ခုနှစ်ကဝေးဖွားခဲ့တာပါ။တချိန်ကရေစင်းစိုက်ပျိုးရေးတက္ကသိုလ်ကနေဘွေးရခဲ့တဲ့ဝါကာဦးဒင်ဟာအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းလာပြီးနောက်စိုက်ပျိုးရေးဆိုင်ရာပါတကူဘွဲ့ကိုရခဲ့ပါတယ်။အဲဒီနောက်ဒေါက်တာဝါကာဦးဒင်ဟာပင်ဆယ်ဗေးနီးယားပြည်နယ်တက္ကသိုလ်မှာပမောက္ခအဖြစ်တာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ပညာရေးနဲ့အသက်မွေးဝမ်းကြောင်းလုပ်နေချိန်မှာတစ်ဖက်မှာရိန်ဂျာအရေးနဲ့ပတ်သက်လို့မြောက်အမေရိကတိုင်ဆိုင်ရာဗမာရိန်ဂျာများအစည်းအရုံးကိုစတင်ထူထောင်သူဥက္ကဋ္ဌလည်းဖြစ်ပါတယ်။ဒါအပြင်အာရဂန်ရိုဟင်ဂျာယူနီယံရိုဟင်ဂျာများ NGO အဖွဲ့မှလည်းညွှန်ကြားရေးမှူးချုပ်အဖြစ်ကွယ်လွန်ခြင်းအထိတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်ခင်ဗျာ။